တခိုင်ပြည်နယ်မြောက်ပိုင်းကနေရိုးညံမိုးစလင်တွေအရေအတွက်အညော်များထွက်ပြေးသွားရတဲ့ဖြစ်ရပ်ပေါ်စုံစမ်းစစ်ဆေးမှုနိုင်ငံတကာရာစုတရားခုံရုံးဖွဲ့ ICC ရဲ့ပန်ကြားချက်ဟာလုံးဝကြိုးကြောင်းခိုင်လမှုမရှိတာကြောင့်လက်မခံဘဲပယ်ချတဲ့တယ်လို့မြန်မာဆိုရရဲ့ကြာတာပရိနိသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲဒီထုတ်ပြန်ချက်မူရင်းထဲမှာရိုးညံမိုးစလင်ဆိုတဲ့အသုံးအနှုန်းကိုတော့ဖော်ပြထားတာမရှိပါဘူး။ ICC ရှေ့နေချုပ်ကတရားရုံးကိုတင်ပြလျှောက်ထားချက်ပေါ်စာမျက်နှာ9မျက်နှာနီးပါးရေးသားထားတဲ့ပြန်လည်ချိပချက်6ချက်နဲ့တရားထုတ်ပြန်ချက်ကိုဩဂုတ်လ9ရက်နေ့စွဲနဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကထုတ်ပြန်ထားတာပါ ICC ရဲ့တရားစီရင်ပိုင်ခွင့်ကို ICC အဖွဲ့ဝင်နိုင်ငံတခုမဟုတ်တဲ့မြန်မာနိုင်ငံအထိချက်တွင်လုံဆောင်နိုင်မလားဆိုတာစဉ်းစားပြီးဖို့ ICC ရှေ့နေချုပ်ဖာတူဘန်ဆူရာကအရင်ကတခါမှလုံဆောင်တာမျိုးမရှိဘူးတဲ့နီလန်နဲ့ပြီးခဲ့တဲ့ AB လကတရားသူကြီးတွေကိုတင်ပြထားတာပါအဲဒီတင်ပြချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ဇူလိုင်လ29ရက်နေ့နောက်ဆုံးထားပြီးတရားဝင်အကြောင်းပြန်ဖို့အမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကပြောထားပါတယ်။အဲဒီနောက်ဆုံးသတ်မှတ်ရကျော်လွန်သွားပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာမြန်မာနိုင်ငံဘက်ကသတင်းထုတ်ပြန်ချက်တစ်ခုနဲ့ပဲဒီကိစ္စကိုတုံ့ပြန်တာပါ။အရင်ကပြောထားမှုတွေအတိုင်းပဲမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက် ICC ကိုတရားဝင်အကြောင်းပြန်တာမျိုးကိုမြန်မာအစိုးရဘက်ကရှောင်ပြီးသတင်းထုတ်ပြန်ချက်နဲ့ပဲတုံ့ပြန်တာပါ။ဒီထုတ်ပြန်ချက်ထဲမှာအရင်ကရက်တိပြောဆိုထားမှုတွေပဲ ICC ရှေ့နေချုပ်ဟာတစ်ဖက်တည်းကရတဲ့ဘက်လိုက်ပြောဆိုတဲ့တင်းချင်းမြစ်တွေကိုတီမီပြီးလှုပ်ဆောင်တာဖြစ်တယ်လို့ထပ်ပြီးဖော်ပြပြောဆိုထားပါတယ်။